ဒီအသေးစိတ်အမူအရာချွတ်မှတ်တာကိုမဟာတတိပဋ္ဌာနသုတ်တော်မှာသံပဇိညပပသံပဇိညပိုင်လို့ဆိုပြီးတပိုင်းတတ္တမြတ်စွာဘုရားမိန့်ကြားထားတယ်။တတိပဋ္ဌာန်ဝိပဿနာရဲ့အခြေခံသဘောကယုတ်နဲ့နာမှာခဏမစဲဖြစ်ပေါ်နေတဲ့သဘောတွေကိုစက္ကမလမိနစ်မလဒလစစောင့်ကြည့်ရှုသိနေရတယ်။မရှုမိပဲလွတ်သွားတဲ့မိနစ်ပိုင်းလတ်သွားတဲ့မိနစ်ပိုင်းစက္ကမိုင်းကလေးမှပဲမရှိမိလိုက်တဲ့ယုံနာနဲ့ပတ်သက်လို့လောဘတော်၎င်းဒေါသတော်၎င်းဒိဋ္ဌိတော်၎င်းဒီကိလေသာတွေဝင်လာတော့တာပဲဒါကြောင့်စဉ္ညာလျှောက်တဲ့အခါနဲ့ထိုင်တဲ့အခါလေးပါးသာရှုယုံမျှနဲ့မလုံလောက်ပါဘူးနိုးနေသမျှတစ်ချိန်လုံးလှုပ်ရှားမှုပြုတ်မှုဘူးကိုယ်အမှုရာမှန်သမျှကိုရောစင်သာစိတ်ကြံတွေးစိတ်လူချင်းစိတ်တမက်စိတ်စိတ်ပြည့်စိတ်စိတ်ကူးစိတ်စိတ်ဆိုးစိတ်စတဲ့စိတ်တော်မှန်မြကိုပါဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဖြစ်သေးဖြစ်ခိုက်မှစူးစူးဆိုင်ဆိုင်အမြဲတစေရှုသိနေရပါတယ်လှုပ်ရှားပြုမှုမှုအသေးစိတ်အမှုရာမှန်မြရှုမှတ်ပုံကိုမဟာတတိပဋ္ဌာနာတုတ်သံပဇညာပိုင်းမှာနီးပြအနေနဲ့မြတ်စွာဘုရားကညွှန်ကြားတော်မူခဲ့ပါတယ်ခြေကိုတွားတိုင်းနောက်ကိုဆုပ်တိုင်းကိုယ်တိုင်းဆန့်တိုင်းထိုင်တိုင်းထတိုင်းသင်္ကန်းကိုင်တိုင်းတပိတ်ကိုင်တိုင်းအဝတ်ဝတ်တိုင်းစားတော့တိုင်းရေချိုးတိုင်းတဘူတဘာတွားတိုင်းစသည်မှာပါဝင်ဖြစ်ပြနေတဲ့လှုပ်ရှားမှုပြုမှုတွေကိုကိုယ်တယ်ဆန့်တယ်ထိုင်တယ်ထတယ်စသဖြင့်ဖြစ်နေရှိနေတဲ့အတိုင်းအမြင်မပြတတိကပြီးတော့ရှုသိနေဖို့မြတ်စွာဘုရားသံသညာပိုင်းမှာမိန့်ကြားတော်မူခဲ့ပါတယ်ဒီသံမဇိညာပိုင်းမှာမြတ်စွာဘုရားညွှန်ကြားတော်မူခဲ့တဲ့အထွေထွေအမှုရာအသေးစိတ်အမှုရာတွေကိုစိတ်စိတ်ရှုမှတ်ဖို့ဟာအလွန်အရေးကြီးပါတယ်။ဒီလှုပ်ရှားမှုပြုမှုမှုအသေးစိတ်အမှုရာတွေဟာထိုင်းရှုမှတ်နေတဲ့အခါဇိညာရှာရှုမှတ်နေတဲ့အခါမှတောင်းမှရှုမှတ်ဖို့ရာထင်ထင်ရှားရှားတော်တော်များများကိုရှိနေတတ်ပါတယ်။အဲ့ဒီနှစ်ချိန်မှတစ်ပါးတခြားအချိန်တွေမှာတော့ဒီလှုပ်ရှားမှုပြုမှုမှုအမှုအရာတွေကိုရှုမှတ်ရတာတစ်ခုပြီးတစ်ခုမပြီးနိုင်မဆုံးနိုင်မကုန်နိုင်အောင်ကိုများပြားလှပါတယ်။များပြားသလောက်ရှုမှတ်နိုင်မှလည်းကိလေသာကြာမဝင်နိုင်ပဲတဖြည်းဖြည်းတမာရိအားကောင်းလာပြီးဒီအမှုအရာတွေကိုပြုကြမှာဖြစ်ပြနေတဲ့ရုပ်သဘောနံသဘောတွေသိသိလာတဲ့ဝိပဿနာဉာဏ်နဲ့ဖြစ်လာပါတယ်။ဒါကြောင့်ထိုင်နေထားတဲ့အခါ၊ကြွေးတဲ့ဆန်းတဲ့အခါ၊မြောက်တဲ့ချတဲ့အခါ၊စားတဲ့တောက်တဲ့အခါ၊မျက်နှာတက်တဲ့အခါ၊ရေချိုးတဲ့အခါ၊အဝတ်လျှော်တဲ့အခါ၊အဝတ်ချွတ်တဲ့အခါ၊အဝတ်ဝတ်တဲ့အခါ၊တဘူတဘာသွားတဲ့အခါစသည်မှာဖြစ်ပေါ်နေတဲ့လှုပ်ရှားမှုပြုမှုတွေကိုတစ်ခုမှမလွတ်ရအောင်စိတ်စိတ်ဆက်ဆက်ရှုမှတ်ဖို့အင်မတန်ရေးကြည့်ပါတယ်။ရှုမှတ်ပုံကမခက်ပါဘူး။ပြုလုပ်နေတဲ့အတိုင်းဖြစ်နေတဲ့အတိုင်းအရှိအတိုင်းရှုမှတ်ရုံပါပဲ။ဥပမာထိုင်နေရင်ထိုင်နေထိုင်နေ၊ထနေရင်ထတယ်ထတယ်၊ကိုယ်နေရင်ကိုယ်တယ်ကိုယ်တယ်၊ဆန်းနေရင်ဆန်းတယ်ဆန်းတယ်၊မြောက်ရင်မြောက်တယ်၊ချရင်ချတယ်စသည်ဖြင့်သူပြုလုပ်တာပြုလုပ်တဲ့အနေနဲ့ရှုမှတ်သွားလို့ရှိရင်ဒါဝိပဿနာကြီးပါပဲ။အထုသမှာတော့ဒီအထွေထွေလှုပ်ရှားမှုအသေးစိတ်အမှုရာတွေကိုရှုမှတ်ဖို့ကြိုးစားတော့လည်းပဲရှုမှတ်မိတာကနည်းပြီးတော့မရှုမှတ်မိပဲမေ့မေ့သွားတာကများပါတယ်။ဒါပေမဲ့လည်းဒီအမှုရာတွေဟာတစ်ခုမကြံရှုမှတ်ရမယ်ဝါရောရုပ်တွေကြီးပဲလို့စိတ်ထဲမှာအမြဲတရထားပြီးကြိုးစားရှုမှတ်သွားလို့ရှိရင်တဖြည်းဖြည်းရှုမှတ်နိုင်တာတွေများလာပြီးနောက်ဆုံးမရှုမှတ်မိမိလိုက်တာတစ်ခုမှမရှိတော့ဘူး။ရှုမှတ်ဖို့ရမကြိုးစားရပဲနဲ့ရှုမှတ်စရာလှုပ်ရှားမှုအမူအရာကအစင်းနဲ့အစင်းနဲ့ဖြစ်ပေါ်လာပြီးရှုစိတ်ကလည်းအစင်းနဲ့အစင်းနဲ့ကလေးရှုလိုက်တဲ့အခြေအနေထိကျွမ်းကျင်လာအလိုက်ကျအဲ့ဒီအခါမှာတတိသမารိညာအင်မနာအာကောင်းလာအဲ့ဒါလို့အသေးစိတ်အမူအရာကိုတစ်နေ့လုံးဆက်ဆက်မိအောင်ရှုမှတ်မိမှာပဲစိတ်ရှုစိတ်တည်ငြိမ်မှုသမာဓိကလည်းတစ်ဖြည်းဖြည်းအာကောင်းလာဒီအသေးစိတ်အမူအရာကိုဂရုမစိုက်ဖန်းနဲ့အရေးမကြီးဘူးလို့ယူဆပြီးပေါ်ပေါ်သဘောထားရင်တော့အဲ့ဒီယောဂီတော်တော်နဲ့တရားမရတော့ဘူးတော်တော်နဲ့တမာရီမဖြစ်တော့ဘူးဒီအသေးစိတ်အမှုရာရှုမှတ်မှုကိုအလေးအကျင့်များလာတဲ့အခါကျတော့ နည်းနည်းလေးလှုပ်လိုက်တာနဲ့စိတ်ကအလိုလိုရှိမှပြည်လည်းဖြစ်သွားတာပဲပထမအစမှသာစ၄၅၆ရက်ပဲကိုကကြိုးစားပြီးတော့တတိထားပြီးရှုနေရတယ်နောက်ကြတော့သူ့လိုလိုရှိမှပြည်ရှုမှပြည်ဖြစ်သွားတာပဲသို့တော်လည်းအခုတတိထားဖို့ကဒီအသေးစိတ်အမှုရာတွေကိုနေ့စဉ်ပြုလုပ်နေကြလှုပ်ရှားမှုနှုံးအတိုင်းဆိုရင်မြန်းနေလို့ရှုမှတ်ဖို့မလွယ်ဘူးဒါကြောင့်အဖြစ်နိုင်ဆုံးဖြည်းဖြည်းဖြည်းနိုင်သမျှဖြည်းဖြည်းလှုပ်ရှားပြုမှုရမယ်ဒါမှအဲ့ဒီလှုပ်ရှားမှုတွေကိုလိုက်ပြီးရှုလို့ရတယ်ရည်တော်ရှင်မသီတရားတော်ဘုရားကြီးကတော့လူမမာနှင့်သူစွာကျင့်ရောက်ဝင်မခက်ပါလို့အသေးစိတ်အမှုရာရှုမှတ်ရမှာဆုံးမထားတယ်ယောဂီဟာလူမမာလို့မလှုပ်ခြင်းလှုပ်ခြင်းမရွေ့ခြင်းရွေ့ခြင်းဖြည်းဖြည်းကလေးရွေ့ရွေ့ကလေးအဲ့ဒါလိုလုပ်ပါတဲ့ဓမ္မအသေးစိတ်အမှုရာတွေကိုစစ်စစ်ဆတ်ဆတ်ရှုလို့ရတယ်အဲ့ဒါတတိထာယဒီအသေးစိတ်လှုပ်ရှားပြုမှုတွေကိုရှုမှတ်နိုင်အောင်ဖြည်းဖြည်းပြုလုပ်ဖို့လိုအပ်ကြောင်းရှင်းကဖြစ်ရတဲ့ခုကိုမူလပါဏာသအထကထာမဟာတတိပဋ္ဌာနတို့အဖွင့်စာမျက်နှာ269မှာအခုလိုဖော်ပြထားတယ်ဒီဟောကျမ်းမှာရှိကမထေရဘာဟာသူ့အန္တေဝါဒိကတပည့်တွေနဲ့အတူစကားပြောနေရင်ကလက်ကိုမြန်မြန်ကွေးမိလိုက်တယ်ပြီးမှချက်ချင်းပဲလက်ကိုမူလနေရာမှာပြန်ထားလိုက်ပြီးဖြေးဖြေးလေးပြန်ကွေးလိုက်တယ်ဆရာမတိရဒီအပြုမူကိုတွေ့ရတဲ့တပည့်တွေကနားမလည်နိုင်ကြလို့ဆရာတော်ဘုရားဘာကြောင့်လက်ကိုမြန်မြန်ကွေးပြီးမှတခါပြန်ပြီးဖြေးဖြေးကလေးကွေးပါတယ်ဘုရားလို့ပြောတယ်။ဒီတော့ဆရာတော်ကမောင်ပစင်းတို့ငါဟာတရားစတဲ့အာထုတ်တဲ့အချိန်ကစပြီးရှုမှတ်မှုလွတ်လျက်လက်ကိုဘယ်တော့မှမကွေးခဲ့ဘူးဘူး။အခုသင်တို့နဲ့စကားပြောနေတဲ့အတွေ့ရှုမှတ်မှုလွတ်သွားလို့လက်ကိုမရှုမှတ်မိပဲငါကွေးလိုက်ရှိတယ်။နောက်မှတရိယာလို့မူလနေရာပြန်ထားပြီးတော့ရှုမှတ်လျက်ငါလက်ကိုပြန်ကွေးခြင်းဖြစ်တယ်လို့ဆရာတော်ကြီးကမိန့်တော်မူပါတယ်။ဒီဆရာတော်ကြီးရဲ့အပြုအမူကိုထောက်ခြင်းအပြင်လဲလှုပ်ရှားမှုအမှုမှန်တဲ့အမှုရာမှန်တဲ့များဖြည်းဖြည်းပြုလုပ်ပြီးမလွတ်တမ်းရှုမှတ်ဖို့လိုကြောင်းနားလည်ရပါဒီတော့အခုပြောရတာတွေဟာရုပ်ရှုမှတ်တရားမှာစိတ်ရှုမှတ်ရမှာခံစားမှုရှုမှတ်ရမှာအသေးစိတ်အမှုရာရှုမှတ်ရမှာဈဉာဏ်ရှောင်ရမှာသတိထားစရာအချက်ကလေးတွေကိုပြောခဲ့တာ